ရောက်ကိုရီးယားနိုင်ငံကိုဒေါ်လာဘီလီယံနဲ့ချီစီးပွားရေးအထောက်ပံ့နေပေးမယ်ဆိုရင်တော့နျူကလ িয়ার လက်နက်ကိုစွန့်လွတ်မှာမဟုတ်ဘူးလို့ပြောပြီးတော့ခင်မီဂျိုရုတွေကိုတီထွင်လွတ်တန်သွားမယ်လို့ပြောလိုက်ပါတယ်။ခေါင်းဆောင်ခင်ဂျုံအန်ဥက္ကဋ္ဌဖြစ်တဲ့မြောက်ကိုရီးယားလုံခြုံရေးပါတီဘိုဟိုကော်မတီစီးပွားဘက်မှနိုင်ငံရဲ့စီးပွားရေးနဲ့နျူကလ িয়ার လက်နက်တွေကိုပို့ပြီးခိုင်မာအောင်လုပ်သွားဖို့ပြောကြားခဲ့တယ်လို့အစိုးရပိုင်း KCNA ကသတင်းကပြောပါတယ်။မြောက်ကိုရီးယားရဲ့စစ်အင်အားကိုနိုင်ငံရေးနဲ့အပေးယူလုပ်ညီနိုင်လို့မရဘူးလို့လည်းပြောကြခဲ့ပြီးကမ္ဘာကြီးမှာနျူကလ িয়ার လက်နက်ကင်းမဲ့သွားခြင်းမရောက်ခင်အထိနျူကလ িয়ার လက်နက်တွေကိုချက်ထွင်တိုးမြင့်သွားရမယ်လို့ဘိုကော်မတီစီဝေးဘွဲကဆိုခဲ့ပါတယ်။တောင်ကိုရီးယားအမေရိကန်ပြည်ထောင်စုနဲ့တင်မာမှုတွေတိုးနေချိန်မြောက်ကိုရီးယားလွှတ်တော်စီဝေးဘွဲကျင်းပမဲ့တရက်လိုတင်းငွေနေနေကအာဏာရပါတီဘိုကော်မတီစီဝေးဘွဲကိုကျင်းပခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာလက်ရှိလုပ်နေတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုအဖြစ်နဲ့ဂျပန်နိုင်ငံကဒေးနာလီဒါအခြေစိုက်စခန်းကနေ F-22 အမျိုးအစား American Stealth တိုက်လေယာဉ်တွေဟာတောင်ကိုရီးယားနိုင်ငံအိုဆန်လီဒတ်အခြေစိုက်စခန်းစီကိုတနင်္ဂနွေနေ့ကပြန်တန်းသွားခဲ့ကြတယ်လို့နှီးဆက်တဲ့သတင်းရကွက်က VOA ကိုပြောပါတယ်ခင်ဗျာ။